မြကိုင်းပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာဖြစ်ပျက်နေတဲ့ free car တွေနဲ့ပတ်သက်လို့တစုံတရာအရေးယူဆောင်ရွက်ပေးဖို့ညီငယ်ရင်းနိုဘယ်ဆုရှင်တွေပါဝင်ထင်ရှားကြော်ကြားသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုစာရေးတောင်းဆိုလိုက်ကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့ဆောင်ရွက်ချက်ပေါ်မှာမူတည်ပြီးတော့တုံ့ပြန်ဆောင်ရွက်သွားဖို့ရှိတယ်လို့မြန်မာနိုင်ငံသားဝင်ကြီးဌာနဘက်ကတုံ့ပြန်လိုက်ပါတယ်။ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုထောင်ကပြောပြပေးပါမယ
်။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ငင်းကြီးနဲ့စာပေဆိုင်ရာနိုဘယ်ဆုရှင်တွေအထင်ကြီးနိုင်ငံရေးသမားတွေပရိသတ်အရေးနဲ့တကြွလှုပ်ရှားသူ23ယောက်ပူးပေါင်းပြီးမြန်မာနိုင်ငံရခိုင်ပြည်မြောက်ပိုင်းဒေသကလူမှုရေးပြဿနာအကျအတဲကိုအဆုံးသတ်ပေးဖို့ကုလသမဂ္ဂအလုံးကျွေးကောင်စီကိုမနေ့ကြာတာပြည်နေကစာရေးတောင်းဆိုလိုက်ကြပါရယ်ရခိုင်ပြည်အရေးနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဆွဆွဲပြောဆိုနေချိန်မှာပဲနိုဘယ်ဆုရှင်တွေကအခုလိုမျိုးပထမဆုံးတောင်းဆိုလိုက်ကြတော့ပါဒါနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့ဆောင်ရွက်ချက်အပေါ်မှာမူတည်ပြီးတုံ့ပြန်ဆောင်ရွက်တော့ဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောပါတယ
်ကျွန်တော်တို့တော့ဒီမြန်မာတန်ရုံမြန်မာအဖွဲ့ဦးညီရောက်ဆောင်တွေနေပြီးတော့တစင်ဒီသူတို့ပဲတိုင်းနာပြီးပို့ထားလဲပေါ့နော်ဒါခုနပြောတဲ့လုံခြုံရေးကောင်စီကလည်းသူတို့လုံထုံးလုံကြီးရောရှိပါတယ်ခင်ဗျထုံးလို့နေတယ်ညီပါလေလုပ်မယ်ဆိုတော့ကျွန်တော်စောင့်ကြည့်သွားဖို့တော့လိုပါတယ်ခင်ဗျာဟိုလုံခြုံရေးကောင်စီနဲ့ဘလို့အဲ့ဒီစာကိုကြားပြီလားအဲ့တော့ဘလို့ action ယူမလဲဆိုတော့ကျွန်တော်တို့ဟိုလေ့လာပြီးတော့မေးမြန်းတော့သွားဖို့တော့ရှိပါမယ
်ကုလသမဂ္ဂကိုတောင်းဆိုလိုက်ကြတဲ့သူတွေထဲမှာမြန်မာနိုင်ငံကိုလာရောက်ဖူးတဲ့ငင်းချိုင်းနိုဘယ်ဆုရှင်တောင်အာဖရိကဖုန်တော်ကြီးဒက်စဝင်တူတူလည်းပါဝင်တယ်လို့အခုအချိန်ထိအသက်အငယ်ဆုံးငင်းချိုင်းနိုဘယ်ဆုရှင်ပါကစ္စတန်နိုင်ငံသူမာလာလာတို့လည်းပါဝင်ပါတယ်ဒိုဘဲဆုရှင်ဒါဇင်နဲ့ချီအခုလိုမျိုးတောင်းဆိုလိုက်တာနဲ့ပတ်သက်လို့မြမအရေးလေးလာတုံ့တက်သူလည်းဖြစ်မဟာပြူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကညွှန်ကြားရေးမှူးတူလည်းဖြစ်တဲ့ဦးအောင်သူငင်းကအခုလိုပြောပါတယ
်အဓိကအပြင်တော့ဗောဗျာဒီတစ်ချိန်တော့လည်းဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်နိုဘယ်ဆုရှင်တွေကဝိုင်းပြီးတော့ဟိုကူညီခဲ့ဘူးလားရှိပါတယ်ဆိုတော့အခုချိန်ကျတော့သူတို့အနေနဲ့ကဒီလက်ရှိဟိုမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နောက်တစ်ခါဒေါအောင်ဆန်းစုကြည်ရဲ့ဟိုတုံ့ပြန်ကင်တွယ်ပုံနဲ့ပတ်သက်လို့အားမလို့အားမရဖြစ်ကြတယ်ဒါကြောင့်မို့ပဲအခုလိုဟိုတင်ပြတယ်လို့ယူဆနိုင်ပါတယ
်ညီချင်းလိုပဲဆုရှင်တူလေးဖြစ်တယ်လို့နိုင်ငံရဲ့ခေါင်းဆောင်တူလေးဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ရိုဟင်ဂျာတွေရဲ့နိုင်ငံသားအခွင့်အရေးတွေကိုပြည်ပြေဆုံးပြီးမျက်မျက်တတဖြစ်အောင်တိကျတိကျစွာဆောင်ရွက်ပေးဖို့ဥဆောင်ဦးရဲ့လှုပ်ပေးတာဘာမှမရှိသေးတဲ့အတွက်သူတို့အနေနဲ့စိတ်မသက်မသာဖြစ်ရတဲ့အကြောင်းကုလသမဂ္ဂကိုတောင်းဆိုထားတဲ့စာရင်းမှာပါဝင်ပါတယ်မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကဥအောင်သူငင်းကတော့ရခိုင်အရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဆောင်ရွက်တာတွေရှိတယ်လို့ကြေပြတဲ့အမြင်တွေကိုလည်းလက်ခံဖို့လိုတယ်လို့ဆိုပါတယ်
မြင်တော့ပြောရင်ပေါ့နော်အခုကျွန်တော်တို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကသူလှုပ်တင်တာတွေတော့သူလှုပ်ပါတယ်အထူးသဖြင့်တော့ဒီရခိုင်ရေးနဲ့ပတ်သက်ပြီးတော့ကော်မရှင်တွေဖွဲ့တဲ့ကိစ္စတွေရှိတယ်နောက်တစ်ခုကကျတော့စုံစမ်းစစ်ဆေးရေးကိစ္စတွေလှုပ်တာတွေရှိပါတယ်ဆိုတော့တစ်ဖက်မှာလည်းဟိုကျွန်တော်တို့ဟိုအမြင်ကနှစ်ဖက်ကွဲနိုင်တာပေါ့နော်တစ်ဖက်ကတော့တိုင်းပြည်ရဲ့လုံခြုံရေးကေချုပ်ချာအာဏာစသဖြင့်တစ်ဖက်ကမြင်နိုင်သလိုတခြားတစ်ဖက်ကဒီလူခွင့်ရေးနဲ့ဒီကျွန်တော်တို့နိုင်ငံသားဖြစ်မှုပြဿနာပေါ့ဗျာဆိုတော့ဒီအပေါ်မှာအမြင်တစ်ဖက်ကွဲနေနိုင်ပါတယ်အဲ့တော့ဒီဒေါအောင်ဆန်းစုကြည်အနေနဲ့လည်းတစ်ဖက်ကကွဲပြားတဲ့အမြင်တွေကိုဒါနားထောင်ပြီးတော့အလေးစိုက်စေချင်ပါတယ်
အော်တိုဘားလာအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပြည်ပခါရီနောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေဟာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကတခြားလုံးဝေဖန်ခဲ့ကြပါတယ်။ဒါအပြင်နေမြေမတည်မငြိမ်မှုတွေကြောင့်ဒုက္ခသည်ပေါင်းတောင်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးပုန်းရှောင်ခဲ့ကြတယ်လို့ကုလသမဂ္ဂအဖွဲ့တွေကပြောဆိုကြပါတယ်။မြန်မာနိုင်ငံသားဌာနပြောခွင့်ရပုဂ္ဂိုလ်ဦးကျော်မိုးထွန်းကတော့ဆွဆွဲပြောဆိုမှုတွေကိုအချက်အလက်ခိုင်ခိုင်မာမာနဲ့အစိုးရကိုပြောဆိုထောက်ပြတင်တယ်လို့ဆိုပါတယ
်။ဆွဆွဲမှုတွေရှိရဆိုရင်တည်တည်ချာချာအချက်အလက်တွေနဲ့အစိုးရကိုတင်ပြရဆိုရင်အစိုးရကဒါနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ဆိုတဲ့ဥစ္စာကိုအမြဲတမ်းအသိရှိပါတယ်ဒါကြောင့်မလို့ခုနပြောတဲ့ဆွဆွဲတဲ့လူတွေအနေနဲ့ဒီလိုအချက်အလက်တွေနဲ့ဟိုအတိပေးပြီးတော့အစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးဖို့ဟိုလက်ပြတာရက်ခံပါတယ်ဒါမှပဲကျွန်တော်တို့ဒီလိုကိစ္စတွေမှာဒီလိုဆွဆွဲမှုတွေနဲ့ပတ်သက်ပြီးတော့ဟိုမမှန်ဘူးမှန်တယ်ဆိုတဲ့ဥစ္စာကိုပူးပေါင်းဆောင်ရွက်မှရမှာဖြစ်တဲ့အတွက်ကြောင့်တော့တိုက်တွန်းလိုပါတယ်ခင်ဗျာ
ရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအရေးပေါ်ကိစ္စတစ်ခုလို့သတ်မှတ်ပြီးမကြာမီမှာပဲကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကိုယ်တိုင်ဒါမှမဟုတ်သူ့နေရာကိုစက္ကန့်မဲ့အန်တိုနီယိုဂူတာရက်စ်ကိုယ်တိုင်မြန်မာနိုင်ငံကိုတွားရောက်ပြီးဒီကိစ္စကိုဦးစားပေးကန့်တွယ်ဖြေရှင်းဖို့နိုဘယ်ဆုရှင်တွေကတောင်းဆိုလိုက်ကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တစ်ခုခုမဆောင်ရွက်ဘူးဆိုရင်အဲ့ဒီဒေသကလူတွေဟာတနက်နဲ့ပြတ်သက်မခံရဘူးဆိုရင်တောင်အစာရေစာငတ်မှုပြီးတေဆုံသွားနိုင်တယ်ဆိုပြီးတော့လေရေးသားတောင်းဆိုခဲ့ကြပါရဲ့ခင်ဗျာ။